နေစရာအင်းမြေကွာမှာကိုရိုနာဗိုင်းရပ်စ်ကိုအမြင့်ပြတ်နိုင်မဲ့ဆေးကိုစစ်ချလက်ချမတုံနိုင်သေးသမျှတစ်ဖက်မှာကူးစက်ခံရသူတွေကိုကုသရင်းတစ်ဖက်ကလည်းဒီဗိုင်းရပ်စ်ဒီထက်မပြန့်ပွားအောင်ရုန်းကန်ကြိုးစားနေရတာပေါ့ဗိုင်းရပ်စ်ဘယ်ကစဖြစ်လာသလဲဆိုတဲ့ဇစ်မြစ်ကိုလူတွေအာရုံမရောက်နိုင်ကြပါဘူးသူတေသီတွေကတော့တရုတ်နိုင်ငံကလင်းနို့တွေမှာ2013ကတွေ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်နဲ့တူတယ်လို့ပြောပြီးWHO ကမ္ဘာ့ကျန်းမာရေးအဖွဲ့က COVID-19 လို့တည်ကြားနာမည်ပေးပါရယ်2013ခုနှစ်ကတွေ့ထားပေမဲ့ဒါကိုသတိပေးဖို့ပြက်ကွက်တဲ့အတွက်လူကျန်းမာရေးကိုအကာအကွယ်မပေးနိုင်ဘူးလို့ဗြိတိန်နိုင်ငံလန်ဒန်အခြေစိုက် New Scientist စာဆောင်ကဖော်ပြပါရယ်အချို့ကလည်းသင်္ကွေဂျက်ကနေလူတွေစီဗိုင်းရပ်စ်ကူးတယ်လို့ပြောပေမဲ့သင်္ကွေဂျက်တွေဟာလူသားတွေကူးစက်ခံရတယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သားကောင်ဖြစ်တယ်လို့လန်ဒန်ဇီဝပေရာရေးရအသိကအန်ဒရူးကနေဟမ်ကပြောပါရယ်အထောက်ထားတွေအရဗိုင်းရပ်စ်ဟာလင်းတို့မျိုးစိတ်တမျိုးမျိုးကကူးစက်တာလုံးဝနှီးပါသေးကြတယ်လို့လည်းပြောပါရယ်တရုတ်ပညာရှင်တွေကလည်းနောက်ဖြစ်ပွားမဲ့ဗိုင်းရပ်စ်ဟာတရုတ်နိုင်ငံကလင်းတို့တွေကစမယ်လို့စာရန်ပြုစုထားရတာပါ Microsoft Corporation ပူးတွဲထူထောင်တဲ့ Bill Gates ဆိုရင်2015ခုနှစ်ကကမ္ဘာမှာဗိုင်းရပ်စ်ကူးစက်ဦးမယ်လို့ဟော့ဂင်းထုတ်ခဲ့ပါရယ်သူပြောတဲ့အတိုင်းဖြစ်လာတဲ့အခါကိုရိုနာဗိုင်းရပ်စ်တုံ့ပြန်တိုက်ဖြတ်ရေးအတွက် Bill and Melinda Gates Foundation က February လမှာ American Dollar တန်100ထည့်ဝင်ပါတယ်။သူတေသီတွေပညာရှင်တွေကလည်းအမျိုးသားသစ်ဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်အကြောင်းလေ့လာနေပြီးကုထုံးတွေကိုလည်းအမျိုးမျိုးစမ်းသပ်နေကြပါတယ်။မြန်မာနိုင်ငံမှာလည်းလင်းနို့တွေအမျိုးမျိုးရှိနေပြီးဒီထက်ကပိုမွှားစားတဲ့လင်းနို့အမျိုးအစားမှာဗိုင်းရပ်စ်ရှိတယ်လို့မန္တလေးတက္ကသိုလ်တတ္တဗီရဌာနတွဲဖက်ပါမောက္ခဒေါက်တာမမှုအောင်ကပြောပါတယ်
။အခုမြန်မာစက်ဒီ new coronavirus ကိုတွေ့ရတာကအင်းဆက်စားတဲ့လင်းနို့ပေါ့နော်။အဲ Kira complicated ဆိုတဲ့လင်းနို့အခုဒီမှာမင်္ဂလာတောင်ညွတ်မှာတွေ့ရတဲ့လင်းနို့မျိုးစားပါပဲ
။ရန်ကုန်တိုက်မင်္ဂလာတောင်ညွတ်မြို့နယ်ကလူမနေတဲ့တိုက်မှာလင်းနို့တွေတန်းနဲ့ချီနေကြပါတယ်။တခြားနေရာတွေမှာလည်းလင်းနို့လင်းဆွဲတွေအုပ်လိုက်နေကြပါတယ်
။လင်းနို့တွေကဒီလိုအဆောက်အဦပြက်တွေလူမနေတဲ့အဆောက်အဦတွေကိုယ်တွေမှာနောက်ပြီးတရားအောက်တွေမှာမြန်မာနိုင်ငံမှာနေရာတော်တော်များများမှာရှိပါတယ်။နောက်ဥမာအဖြစ်ဆိုရင်ဒီကြည်နာမှာရှိတဲ့ဝက်ပုတ်တရားဆိုတာအဲ့တရားအောက်ထဲမှာလည်းဒီလင်းနို့မျိုးစားတွေပဲ။နောက်ပြီးဖမ်းမှာရှိတဲ့ကိုယ်ကျွန်တော်တို့ခုမင်္ဂလာတောင်မြင့်မှာရှိတဲ့မျိုးတွေနောက်ပြီးတော့အခုလင်းနို့ကူတဘာဝထင်းသေးနေမြေဆိုပြီးတော့ဖွင့်ထားတာရှိရယ်စကိုင်းတိုင်းထဲမှာအဲ့ဒီမှာလည်းကူတစ်ခုရှိတယ်အဲ့ဒီကူထဲမှာလည်းဒီလင်းနို့မျိုးစားတွေပဲ
လင်းနို့ကစလို့ကိုရိုနာဗိုင်းရပ်စ်ဖြစ်ပွားတယ်လို့ယူဆခြင်းမှာတဘာဝအတိုင်းရှိနေတဲ့နေရာတွေဖြည့်ဆည်းခံရတဲ့အတွက်ကမ္ဘာကပ်ရောဂါဖြစ်ရတယ်လို့ပညာရှင်တွေကသုံးသပ်ကြတဲ့အကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်မွန်ဂါဘေးတဘာဝပတ်ဝန်းကျင်သိပ္ပံရေးရာအဖွဲ့ကပြောပါတယ်စိုက်ခင်းတွေတုတ်ချက်ဖို့မြို့ပြချက်ထွင်ဖို့လန်ဒရာဖောက်လုပ်ဖို့စတာတွေနဲ့တတော်တွေပြုံးတဲ့အတွက်တော်ရိုင်းတောင်းကောင်တွေမှာရှိတဲ့ virus ဒါမှမဟုတ် bacteria တွေဟာလူသားတွေအခြေချနေထိုင်တဲ့နေရာကိုရောက်ရှိသွားတယ်လို့ပြောပါတယ်။ဒါအပြင် COVID-19 coronavirus စတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံမှာလို Bayern သရစ္ဆန်အကြီးအကျယ်ကုန်သွယ်ရင်သရစ္ဆန်က virus ကလူသားစီကူးစက်ရတယ်လို့ဖော်ပြပါတယ်။တရုတ်နိုင်ငံဟာရာစုနှစ်တွေချီးပြီး Bayern သရစ္ဆန်ကုန်သွယ်တယ်လို့သားကောင်တွေကိုလည်းမင်းမင်းရှက်ရှက်အစားတဲ့နိုင်ငံဖြစ်ပါတယ်။တရုတ်တိုင်းရင်းဘေးကဆေးဖော်မှုကအစတခွဲကန်သုတေသနလုပ်ငန်းအစုံသရစ္ဆာမျိုးစုံကိုသုံးပါတယ်။ကိုရိုနာဗိုင်းရပ်စ်စဖြစ်ပွားချိန်ကစလို့သရစ္ဆာနေရောင်းဝယ်ဖောက်ကားတဲ့ဈေးတွေစားတော့ဆိုင်တွေလိုနေရာမျိုး3သိန်းခွဲကျော်ကိုတရုတ်အမျိုးသားတစ်တော်ဥချုပ်ရေးအဖွဲ့ကဝေရောက်ရှင်းလင်းတဲ့အခါဘာယန်သရစ္ဆာကောင်းရေ3,900ကိုသိမ်းဆည်းရမိပါတယ်။ကပတ်ကတ်ရောဂါဖြစ်သွားတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဘာယန်သရစ္ဆာကုန်သွယ်ရေးနဲ့စားသုံးတာကိုတားမြစ်တဲ့ဥပဒေလဲနောက်3လအတွင်းအသက်ဝင်မယ်လို့ပတ်ဝန်းကျင်ဝါဒီတွေကပြောပါတယ်ရှင်